အမေရိကန်အရှေ့မြောက်ပိုင်းမှာပြင်းထန်တဲ့နှင်းမုန်တိုင်းစတင်ကျရောက်နေပြီဖြစ်တာကြောင့်အရှေ့မြောက်ပိုင်းပြည်နယ်တွေကနေရာတော်များများမှာအရေးပေါ်အခြေအနေကြီးညာထားပါတယ်။ကနက်တီကက်ပြည်နယ်နဲ့မက်ဆာချူးဆက်ပြည်နယ်အုပ်ချုပ်ရေးမှူးတွေကတော့လမ်းပေါ်ကိုလုံးဝမထွက်ဖို့တားမြစ်ထားပါတယ်။မက်ဆာချူးဆက်ပြည်နယ်မှာတော့မလိုက်နာတဲ့သူတွေဟာဒဏ်ငွေနဲ့ထောင်ဒဏ်တစ်နှစ်အထိကြခံရမှာဖြစ်ပါတယ်။ဒါပြင်ထောင်နဲ့ချီတဲ့လင်းခီးစင်တွေကိုလည်းဖျက်လိုက်ပါတယ်။ Boston နဲ့ New York မြို့တွေမှာဆိုရင်လည်းရထားတွေကိုလုံးဝပေးမထွက်တော့ပါဘူး။မိန်ပြည်နယ်ကနေနယူးယောက်ပြည်နယ်အထိတောက်ကြနေညာဘက်ကစပြီးစနေနေ့နေ့လယ်ထိနှင်းမုန်တိုင်းကြားရောက်မှဖြစ်တယ်လို့အမျိုးသားမိုးလေဝသနဲ့ဇလဗေဒဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ခီးသွာလာဖို့မဖြစ်နိုင်တဲ့အနေအထားမဟုတ်ရင်တောင်မှခီးသွာလာဖို့အတွက်အလွန်ကိုအန္တရာယ်များတယ်လို့ပြောပါတယ်။နှင်းမုန်တိုင်းရဲ့အဆိုးဆုံးအချိန်မှာအပူချိန်ဟာရေခဲမအောင်ကြားရောက်ပြီးဘာကိုမှလည်းမြင်နိုင်မဲ့အနေအထားမရှိသလိုလေတိုင်နှုန်းဟာလည်းတနားရီကိုမိုင်80လောက်အထိဖြစ်လာနိုင်တာကြောင့်လူတွေတည်စီလောက်တဲ့အခြေအနေဒီထိဖြစ်လာနိုင်တယ်လို့ပြောပါတယ်။တချို့နေရာတွေမှာတော့စီးနင်းတူဟာ24လက်မလောက်ထိဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။